ကမ္ဘာတဝန်းအစိုင်းစားပြက်လက်မှုတွေစံကျင်တင်ညှင့်တက်လာနေပြီးရေဘော့အကူအညီတွေအပူတပြင်းလိုအပ်နေပါတယ်။ဆွေရနော်မားရဲ့နိုင်ငံတွေကြုံနေရတဲ့အစိုင်းစားရှားပါမှုအကျက်တွေကိုကမ္ဘာစံနှုန်းကနေစိုက်ပျိုးရေးအဖွဲ့ FAO နဲ့အတူအခြားမိဖက်လူမှုရေးအဖွဲ့စီတွေကလည်းကွင်းစင်းလေးလာပြီးမှတ်တမ်းပြုစုခဲ့ကြတာပါ။နိုင်ငံပေါင်း50ကျော်မှာလက်ရှိရင်ဆိုင်နေရတဲ့စံနှုန်းကအကျက်တွေအကြောင်းကို FAO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုနန်းလောင်ကကောက်နှုတ်တင်ပြပေးထားပါတယ်။
2020ခုနှစ်အတွင်းနိုင်ငံပေါင်း55ခုထက်မနည်းမှာငှက်မုတ်ခေါင်းပါမှုဘေးနဲ့ရင်ဆိုင်နေရသူလူပေါင်းတန်150ကျော်ထိရောက်လာပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုနဲ့ကိုဗစ်ကပ်ရောဂါရဲ့အကျိုးဆက်ကိုစီးရင်နှံပါတဲ့သူတွေပိုးပြီးရင်ဆိုင်နေရတဲ့အတွက်ဒီလိုဝန်ထုတ်ဝန်ပိုးတွေရော့သွားအောင်လုံလောက်တဲ့အကူအညီရင်းမြစ်တွေပေးကြဖို့လူမှုရေးအဖွဲ့တွေကနိုင်ငံသမားတွေကိုတိုက်တွန်းတောင်းဆိုနေပါတယ
်။ The main finding of this report is that 2020 was a very dark
2020ပြည်နှစ်မှာအဓိကတွေ့ရှိလိုက်တဲ့ဒီလိုစားနပ်ရိက္ခာရှားပါမှုဖြစ်ရတွေဟာလူသားမျိုးနွယ်တွေအတွက်တော့အမှောင်ပိုင်းဆုံးနှစ်ဖြစ်ပါတယ်။ကိုဗစ် -19 ကြောင့်အခြေအနေဆိုးတွေကြုံတွေ့ခံစားရတဲ့ဆိုတာမျိုးရုံးမြင့်တန်ကြားပေါ်မှာနေတိုင်းကျွန်တော်တို့တွေ့မြင်နေရပါတယ်။ဒါပေမဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း155သန်းလို့ပါကိုဗစ်ကြောင့်ဖြစ်လာတဲ့အကျက်တဲတွေမကပဲစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေဆိုးကြီးနဲ့ပါရင်ဆိုင်နေကြရတယ်ဆိုတာဒီအစီရင်ခံစာမှာပြောထားပါတယ်။ဒီပြဿနာနဲ့ရင်ဆိုင်နေရသူမနစ်ကပန်း20ထပ်ပြီးတိုးလာပါတယ်။
တောင်ယာစိုက်ပျိုးကြတဲ့သူတွေဟာခက်ခဲလွန်းလာတဲ့အခြေအနေမျိုးပါတော့စိုက်ပျိုးရေးကိုပဲဆက်လုပ်တတ်ကြတဲ့အတွက်သူတို့ကိုစိုက်ပျိုးရေးနဲ့ဆိုင်တဲ့အကူအညီတွေပေးအပ်ဖို့လဲ FAO ကညီမှန်ထားပါတယ်။စားနပ်ရိက္ခာရှားပါမှုနဲ့အဆိုးဆုံးကျုံ့နေရတဲ့နေရာတွေမှာစိုက်ပျိုးထုတ်လုပ်မှသာလျှင်ငှက်မုတ်ခေါင်းပါမှုဘေးကိုကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်လဲသက်ဆိုင်ရာအစိုးရအဖွဲ့တွေ၊ကုလသမဂ္ဂနဲ့လူမှုအဖွဲ့တွေကမကပုဂ္ဂလိကပိုင်းကပါအတူပူးပေါင်းဆောင်ရွက်မှာကျန်းတန်းတဲ့ရာထူးအထူးတန်ခံနိုင်မဲ့တီးနှံတွေကိုတောင်သူတွေစိုက်ပျိုးထုတ်လုပ်နိုင်ကြမယ်လို့လဲ FAO ကပြောပါတယ်။
To prevent widespread famine from breaking out in 2021, humanitarian action.
The town has said that the ngam mo khong paw mu be so ji paw paw ma law ka wae bu ne lu at paw mya swa ko ka tin mu so yo. Lu da jin san na mu san ya lu cha mu ri a khu be tha lu ko lu ba de. A de shin yat di ye ye ji lu wa ni de a ku ni yu ko kwin sin lu kai ni ja de FAO win dan ri ga pe ya ni de a twe ji let ni taw tu ri le sai pyu yi ko sat lu nai ya ba le me.
စီရေပတိပခတွေနဲ့ဥတုရာသီပြောင်းလဲမှုတွေကြောင့်လွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့စားနပ်ရိက္ခာတွေပိုးပြီးတော့ရှားပါလာတဲ့အချိန်မှာပေါ်ပေါက်လာတဲ့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ဒီလိုအခြေအနေတွေပိုဆိုးလာတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ
်
။အစာရေးစားမလိုလောက်တဲ့နံပါတ်1အကြောင်းရင်းကပတိပခတွေကြောင့်ဖြစ်ပါတယ်။နိုင်ငံတွေနဲ့နေမြေဒေသ23ခုကလူပေါင်း99သန်းလို့ဟာစားနပ်ရိက္ခာရှားပါမှုနဲ့ရင်ဆိုင်နေရတဲ့အရင်းအံအကြောင်းရင်းကပဋိပက္ခတွေပေါ်ပေါက်ပြီးလုံခြုံမှုမရှိလို့ပါပဋိပက္ခဖြစ်လာရင်စီးပွားရေးတွေထိခိုက်လာတတ်ပါတယ်ဒုတိယချက်ကတော့ကပ်ရောဂါကြောင့်စီးပွားရေးထိခိုက်လို့ဖြစ်ပါတယ်2020ခုနှစ်အတွင်းစားနပ်ရိက္ခာရှားပါလာစေတဲ့တတိယချက်ကဥရုယာသီပြောင်းလဲဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားလို့ဖြစ်ပါတယ်
စီးပွားရေးအချက်အတဲကြောင့်လူဒန်းစားကွာဟမှုတွေလည်းပိုဆိုးလာတာပါ2020ခုနှစ်မှာစားနပ်ရိက္ခာရှားပါမှုအဆိုးဆုံးရင်ဆိုင်ခဲ့ရတဲ့ဆန်နိုင်ငံကတော့ကွန်ဂိုယီမင်အာဖဂနစ္စတန်ဆီးရီးယားဆူဒန်နိုင်ဂျီးရီးယားအီသီယိုပီးယားတောင်ဆူဒန်ဇင်ဘာဘွေးနဲ့ဟေတီနိုင်ငံတို့ဖြစ်ပါတယ်ငှက်မုတ်ခေါင်းပါမှုပပျောက်ရေးဆိုတဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မီဖို့ကမ္ဘာစားနပ်ရိက္ခာဆိုင်ရာကွန်ရက်အဖွဲ့ကို2016ခုနှစ်မှာဥရောပသမဂ္ဂ EU FAO နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFA တို့ပူးပေါင်းဖွဲ့စည်းခဲ့တာပါဒီအဖွဲ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့ငှက်မုတ်ခေါင်းပါမှုဆိုင်ရာအစီရင်ခံစာကိုလည်းနိုင်ငံတကာလူမှုရေးအဖွဲ့16ခုနဲ့မိတ်ဖက်အဖွဲ့တွေကကွင်းစင်စင်ကောက်ယူပြီးတော့ပြုစုထုတ်ပြန်ခဲ့တာဖြစ်ပါတယ်ကျမအနောင်လောပါ